မြန်မာနိုင်ငံမှာဆေးရနာသိမ်းပြီးနောက်ပိုင်းဖမ်းဆီးထားသူ9000ရောက်ရှိပြီးရာနဲ့ချီတဲ့လူတွေကိုလည်းတရားရုံးလှုပ်ထုတ်လုပ်နေနေတယ်မညီပဲအရေးယူဖြစ်ပေးတာရှိတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်
The human rights component of the office, that a total of 5,202 people are in detention as a result of their opposition to the military takeover.
ဆီယနာသိမ်းမှုကိုစတင်တဲ့အတွက်ဖမ်းဆီးထားသူ9,202ယောက်ရှိခဲ့ပြီးဒီထက်က200ယောက်ကလည်းမင်းကိုထုတ်เสียတရားရေးလုပ်ငန်းစဉ်အောက်မှာလုံထုံးလုံနည်းနဲ့မညီပဲဥပဒေမျိုးမျိုးနဲ့ပြစ်ဒဏ်ပေးခံရပါတယ်26ယောက်တည်တံ့ချမှတ်ခံရပြီးဖမ်းဝရထုတ်ထားတဲ့အတွက်တင်းရှောင်နေရသူပေါင်း2000လောက်ရှိနေပါတယ်လို့မြန်မာနိုင်ငံခြေဆက်ကုလသမဂ္ဂတာဝန်ရှိသူတွေပြောကြားချက်ကိုကူကားပြီးကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်တူဂျာရစ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဒါစင်နဲ့ချီတဲ့လူတွေကိုလည်းမျက်ကွယ်မှာပဲတည်တံ့တသက်တချွန်းအလောက်ချင်းနဲ့ထောင်နှံအပြစ်ပေးခံရတာရှိကြောင်းလည်းပြောဆိုသွားပါတယ်။ဒီချိန်ထဲမှာပဲဆင်အနာတိန်နာကိုစန့်ကျင်လှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးအာနာဝိုင်တွေကဖမ်းဆီးဖို့ဝန်ထမ်းထုတ်ထားတဲ့သူတွေကထင်ရှားကြော်ကြားသူ24ယောက်ပေါ်စွဲချက်တွေကိုရုပ်သွင်းလိုက်တဲ့အကြောင်းစစ်တပ်ဘက်ရုံးမြင့်တန်ရက်ကအင်္ဂါနေ့မှာကြေညာခဲ့ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအရသာစုရောက်ကိုဖယ်ရှားပြီးအာဏာသိမ်းလိုက်တာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုအာဏာပိုင်နေနေရကနိုင်ငံရေးသမားတွေနဲ့တကြွလှုပ်ရှားသူတွေသာမကသတင်းသမားတွေအမှုပညာရှင်တွေဆရာဝန်တွေကျောင်းဆရာဆရာမတွေကိုလည်းဖမ်းဆီးရေးယူတာဖြစ်ပါတယ်ဆရာနာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရသူသတင်းသမား93ယောက်ထက်မနည်းရှိခဲ့ပြီး54ယောက်ကလည်းဆက်လက်ဖမ်းဆီးခံထားရဆဲဖြစ်တဲ့အကြောင်းကုလသမဂ္ဂကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်